အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြန်မာအစိုးရကိုစုစုပေါင်းငွေကျပ်သိန်းပေါင်း 38,000 ခန့်မှန်းကျင်အမေရိကန်ဒေါ်လာ 13,000 ကျွဲလောက်လှူဒါန်းလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်နဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရခြားခြားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွေ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကြီး24ဦးစီးပွားရေးအသင်းအဖွဲ့နှစ်ခုတို့ကလှူဒါန်းတာဖြစ်ပါတယ်။တိမ်မောင်ထောင်တောင်ချီလှူဒါန်းခဲ့ကြတဲ့စီးပွားရေးသမားကြီးတွေနဲ့လုပ်ငန်းစုကြီးတွေတင်းမှာတော့ဆယ်စုနှစ်တည်းအတွင်းထင်ရှားလာခဲ့တဲ့ဦးအောင်ကိုဝင်းဦးတေစာဦးစောစောနောက်ဦးမောင်ဝေဦးချစ်ခိုင်ဦးထွန်းမြင့်နိုင်ဦးသေးမြင့်ဦးခင်ရွှေတို့လိုစီးပွားရေးလုပ်ငန်းရှင်ကြီးတွေလည်းပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာစီးပွားရေးပုံမှန်ပြန်ဖြစ်ဖို့ကလည်းလိုအပ်ချက်တစ်ခုဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအလှငွေလက်ခံတဲ့အခမ်းအနားမှာပြောဆိုပြီးရခိုင်ပြည်နယ်တွင်ဒေသလိုက်ကူညီပေးရေးလုပ်ငန်းတွေမှာလုပ်ငန်းရှင်တွေအနေနဲ့အပြုသဘောပြိုင်ဆိုင်မှုတွေကိုအားပေးမယ်လို့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ပြန်လည်တည်ဆောက်ရေးမှာလူမှုရေးအရာလိုအပ်ချက်တွေရှိသလိုနိုင်ငံရေးအရာလည်းပြုပြင်သွားဖို့ရှိတယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်အများစုမွတ်စလင်တွေဖြစ်ကြတဲ့လူပေါင်း6သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဒေသတွင်းကရွာပေါင်းရွာနဲ့ချီမီးလောင်ပျက်စီးခဲ့ရပြီးတဲ့နောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အပြင်းအထန်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ဝေဖန်မှုတွေကိုလက်တွေ့လုပ်ရတဲ့တုံ့ပြန်မယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုထားပြီးရခိုင်ပြည်နယ်တိဆောက်ရေးလုပ်ငန်းတွေအတွက်ပြည်ရင်းပြည်ပအလှူရှင်တွေကိုဖိတ်ခေါ်ထားတာဖြစ်ပါတယ်ရှင်။